2016ခုနှစ်အတွက်အမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းခြေချနေထိုင်ခွင့်ရမယ် Diversity Visa DV ကန်ဆယ်မဲ့လျှောက်လာတဲ့ကိုစတင်လက်ခံနေပါပြီမန်အင်ဂျင်နီယာ၏အော်တိုဘာလ1ရက်နေ့ကနေနိုဝင်ဘာလ3ရက်နေ့အထိဒီလျှောက်လာတွေကိုလက်ခံသွားမယ်ဆိုပြီးအမေရိကန်ပြည်ထောင်စုနိုင်ငံသားရေးဌာနအင်တာနက်စာမျက်နှာမှာဖော်ပြထားတယ်ဗျ။နောက် DV လျှောက်လာတွေကို www.dvlottery.state.gov online internet စာမျက်နှာမှာလျှောက်လို့ရတယ်ဆိုတာကိုလည်းဖော်ပြထားတယ်လေ
။ဟုတ်ပါတယ်ကိုအောင်ကြီး DV လျှောက်လာတွေကို online ကနေပဲလျှောက်ရမှာပါ။ဒီလိုလျှောက်တဲ့အခါကို့လက်ခံအတွက် print ထုတ်ထားဖို့ကိုလည်းသူတို့ကအကြံပေးထားတယ်နော်။ဒါမှကို့လျှောက်ထားတာဘယ်အခြေအနေကိုရောက်နေပြီလဲ။နောက်ပြီးကို့ DV cancel မဲ့ပေါက်မပေါက်ကိုလည်းပြန်ကြည့်လို့ရနိုင်အောင်လို့လေ။ဒါနဲ့ DV cancel မဲ့အကြောင်းနည်းနည်းပြောပြပါအောင်ရှင်။
DV ကန်ဆယ်မဲ့ဆိုတာကတော့ American ပြည်အောင်စုမှာရွှေ့ပြောင်းခြေချနေထိုင်ခြင်းသူတွေရှောက်လို့ရတဲ့ကန်ဆယ်မဲ့တစ်မျိုးလို့ဆိုရမှာပေါ့ဗျာ။ American ကိုလာရောက်ခြေချနေထိုင်ဖို့တစ်နှစ်ကိုလူပေါင်း 5,000 ငွေလောက် American အစိုးရကခေါ်ယူနေတာမှာရှောက်လို့ရတဲ့နိုင်ငံတွေထဲမြန်မာနိုင်ငံလည်းပါနေပါတယ်
။ဟုတ်ကဲ့။ကျမတို့အင်းနီချင်းတရုတ်၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့ဖိလစ်ပိုင်နိုင်ငံတွေကလူတွေကတော့ဒီ DV ကန်ဆယ်မဲ့ကိုရှောက်လို့မရဘူးနော်။ဘာလို့လဲဆိုတော့လွန်ခဲ့တဲ့9နှစ်အတွင်းမှာအဲ့ဒီနိုင်ငံတွေကနေ American ပြည်ထောင်စုကိုလာရောက်အခြေချသူတွေစုစုပေါင်း 9,000 လောက်ရှိနေလို့ပါ။ဒါနဲ့မြန်မာပြည်ကနေ DV ကန်ဆယ်မဲ့ပေါက်ပြီးတော့ American ကိုရောက်လာကြတဲ့သူတွေလည်းတော်တော်များတယ်နော်
။ဟုတ်ပါတယ်မန်အင်ဂျင်နီယာရေ American Dream American အိမ်မက်ကိုအကောင့်ထဲပေါ်ဖို့မြန်မာနိုင်ငံသားတွေလည်း American အထိခြေဆန့်လာကြတာပေါ့ဗျာ။ပညာရေး၊ကျန်းမာရေး၊လူမှုရေးကစလို့သားသမီးတွေအတွက်လည်းအမေရိကန်ကိုလာကြတဲ့သူတွေရှိပါတယ်။အင်ဒီယားနာပြည်နယ်ဖော်ဝီမျိုးကကိုဇော်နိုင်ဝင်းဟန်ဆိုရင်လေ DV ကန်ဆယ်မဲ့ပေါက်ပြီး2005ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုရောက်လာတယ်လေ။သူကတော့မျောလင်းခဲ့တဲ့အိမ်မက်တွေအကောင့်ထဲပေါ်လာလို့ဝမ်းသာနေပါတယ်ဗျာ။သူပြောတာလေးနားထောင်ကြည့်ပါဦး။
ကျွန်တော်တို့တူရင်းနေနေပေါ့နော်။တခြားလူတော့မသိဘူး။ကျွန်တော်တို့ပြည်သားစုအနေနဲ့ကတော့အဝင်ဝင်ကြအပြင်ပိုတော်လွန်သေးတယ်လို့ကျွန်တော်တို့ထင်တယ်။ဟိုအရင်အဆင်ပြေတယ်ပေါ့နော်။ကျွန်တော်တို့ဒီတဲ့မိသားစုမှာတော့ကျွန်တော်တို့အဆင်ပြေဆုံးဖြစ်တယ်
။ကိုစောနိုင်ဝင်းဟန်ကတော့အတော်အဆင်ပြေနေပုံရတယ်နော်ကိုအောင်ကြီး
။ဟုတ်ပါတယ်ဗျာ။ဒါပေမဲ့ဘဝမှာအမြဲတမ်းအကောင့်ကြီးတော့လည်းဘယ်မျှော်လင့်လို့ရပါမလဲ။အခက်ခဲကတော့အနည်းနဲ့အများရှိကြတဲ့အကြောင်းကိုလည်း तू ကအခုလို့ဆက်ပြောသေးတယ်ဗျာ
။အနည်းတော့အခက်ခဲရှိတာပေါ့နော်။သူရဲ့ delay ထုံးစံကိုကျွန်တော်တို့မလေ့လာနိုင်လေ့လာနားမလည်ဘူးဖြစ်နေတယ်။သူတို့စကားပြောတာဆိုတာနေတာထိုင်တာသူတို့ရဲ့အလေးထားကိုကျွန်တော်တို့မသိတဲ့အခါမှာဟိုအဲ့မှာတော့နည်းနည်းအခက်ခဲရှိတယ်။အဲ့သူရဲ့အနေထားတွေကိုမသိတော့ဟိုလောကခံရတာတွေမှာတချို့နေရာမှာကျွန်တော်တို့နည်းနည်းခက်ခဲတယ
်။အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာမြန်မာမျိုးသားတွေဟာပြန်ကျဲပြီးနေထိုင်နေကြတာမှာအမေရိကန်အရှေ့ဘက်ခြမ်းကဝါရှင်တန်ဒီစီနယူးယောက်နဲ့အနောက်ခြမ်းမှာဆိုရင်ကယ်လီဖိုးနီးယားမြောက်ပိုင်းနဲ့တောင်ပိုင်းမှာဆိုရင်လည်းမြန်မာအများအပြားအခြေချနေထိုင်ကြတာများပါတယ်။တချို့ဆိုရင်လွန်ခဲ့တဲ့အနှစ်30ခရဲကလာရောက်အခြေချနေထိုင်ကြတာလေ။
ဟုတ်တာပေါ့ကိုအောင်ကြီးအခုကိုစောနိုင်ဝင်းဟန်တို့နေတဲ့အိန္ဒိယနာပြည်နယ်မှာဆိုရင်လေဒီမြမပြည်ပွားတိုင်းသားတွေတောင်းနဲ့ချီနေထိုင်ကြတယ်မဟုတ်လား
ဟုတ်ပါတယ်မန်အင်ဂျင်နီယာအိန္ဒိယနာပြည်နယ်မှာကအထူးသဖြင့်နေဆက်ကလာတဲ့သူတွေများပေမဲ့ကိုစောနိုင်ဝင်းဟန်တို့လိုဒီဗီကန်ဆယ်မဲ့ပေါက်ပြီးလာကြတဲ့သူတွေလည်းရှိကြတာမှာအလုံးနဲ့ပတ်သက်လို့ကတော့မြမတွေဟာကြိုးစားတယ်ရိုးသားတယ်ဆိုပြီးအလုံးရှင်တွေကလည်းချီးကျူးကြတဲ့အကြောင်းကြားရတာတွေလည်းရှိတယ်ဗျဘာဖြစ်ဖြစ်အလုတ်ဟူသည်မှဂုံရှိစွာဆိုတဲ့အစိတ်နဲ့လှုပ်ရင်တော့ဘယ်အလုတ်ပဲဖြစ်ဖြစ်လှုပ်ရတာမခက်ဘူးဆိုပြီးကိုဇော်နိုင်ဝင်းဟန်ကအခုလိုပြောသွားပါတယ
်လှုပ်နေနေကတော့ကျွန်တော်တို့အနေနဲ့ကတော့မခက်ဘူးလို့တော့ပြောလို့ရတယ်ဘာလို့လဲကျွန်တော်တို့မှာကနည်းနည်းလေးပြရတာနဲ့ကျွန်တော်တို့ကနည်းနည်းပို့ပြီးတော့မြင်တတ်တဲ့အမြင်ရှိတယ်လို့ကျွန်တော်ယူဆတယ်ဘာလို့လဲကျွန်တော်ဗမာတွေမှာတော်တော်များများတော့ကျွန်တော်မြင်တယ်ဟိုရိုးရိုးအလုတ်သမားတယောက်အနေနဲ့ပဲဝင်ရတဲ့ခါကျတော့ဟိုတိတ်တော့အခက်အခဲမရှိဘူးပေါ့ကွာအဲ့လိုမျိုးကျွန်တော်မြင်တယ်
အမေရိကကိုစပြောင်းလာပြီးနေကြတဲ့ပထမမျိုးဆက်ကတော့အခက်ခဲတွေကြားဒီလိုပဲအဆင်ပြေအောင်ကြိုးစားရုန်းကန်ကြရတာပဲမန်အင်ဂျင်နီယာ။ဒါပေမဲ့နောက်မျိုးဆက်တွေကိုမြေတောင်မြောက်ပေးဖို့ပထမမျိုးဆက်ကမိဘတွေဟာအလုတ်ပိုးလုပ်ပြီးသားသမီးတွေကိုအမြင့်ရောက်အောင်တွန်းတင်ပေးခြင်းနဲ့သူဆန္ဒကိုလည်းပြောတယ်ဗျ။ဒါအပြင်လူငယ်တွေရဲ့ပညာရေးလမ်းကြောင်းရွေးချယ်မှုနဲ့ပတ်သက်ပြီးတော့လည်းမိဘတွေကသားသမီးတွေအပေါ်ဖြစ်စေချင်တာကိုအတင်းကျပ်လုပ်ခိုင်းတာမျိုးမဟုတ်ပဲကလေးတွေစိတ်ကြိုက်သူတို့စိတ်ဝင်စားတာကိုမြေတောင်မြောက်ပေးမယ်လို့လည်းကိုဇော်နိုင်ဝင်းဟန်ကပြောပါတယ်
။ကျွန်တော်တို့ရန်ကုန်ဗမာပြည်အနေနဲ့ဆိုကျွန်တော်တို့ဆရာဝန်အင်ဂျင်နီယာဆိုတာမျိုးပဲအဓိကပြောနေတယ်။ဒါပေမဲ့ဒီမှာကျတော့အဲ့လိုမျိုးလုပ်လို့မရဘူး။ तू ဘာစိတ်ဝင်စားလဲ။အရေးကြီးတာကသူစိတ်ဝင်စားတဲ့ line ကိုကျွန်တော်တို့ကဟိုနောက်ကနေ support လုပ်မယ်ဆိုတဲ့ဟာလောက်ပဲကျွန်တော်မြင်ထားတယ်။အမေဖြစ်စေချင်တာတော့ကဟိုပြာဝင်တော့ဖြစ်စေချင်တာပေါ့။ဘာကြောင့်လဲဆိုတော့ပညာတတ်ဖြစ်တဲ့သူအေးအေးလေးလုပ်ခဲ့စားတော့လို့ရမယ်ဆိုတာမျိုးမြင်တာပေါ့။ဒါပေမဲ့အဲသူဘာဝါဒနာပါလဲဟာပေါ့။အခုသူလည်းတက်သူအင်္ဂလိပ်စကားနဲ့သူလုပ်ကင်သူပါဝင်ချင်ပါဖြစ်လာတော့အဆင်ပြေမယ် သူဝါသနာပါတဲ့ဟာကိုပဲကျွန်တော်တို့ support လုပ်ဖို့ပဲစဉ်းစားထားရတယ်ပေါ့
ကဲဒါကတော့ DV ကန်ဆတ်မဲ့ပေါ့သူတယောက်ရဲ့အတွေ့အကြုံတွေပဲပေါ့ဗျာ
ဒါနဲ့မြန်မာပြည်မှာ DV ကန်ဆတ်မဲ့အတွက်အခကျင်းငွေယူပြီးတော့ရှောက်ပေးနေတာတွေလည်းရှိနေတယ်ဆိုပြီးတော့ပြောနေကြတယ်เนาะကိုအောင်
哦ဟုတ်ပါရဲ့ဗျာမြန်မာပြည်မှာကလူတိုင်းအင်တာနက်သုံးဖို့အခက်အခဲရှိကြတော့တစ်စက္ကန့်အခကြေးငွေယူပြီး DV ကန်ဆတ်မဲ့ရှောက်ပေးနေတဲ့သူတွေကိုအားကိုးပြီးတော့ရှောက်ကြရတဲ့သူတွေရှိတယ်လို့ကျွန်တော်လည်းကြားရပါတယ်တချို့တွေကြတော့အခကြေးငွေယူပြီးတခြားလုပ်ပေးပေမဲ့တချို့တွေကြတော့ပတ်စံသာယူသွားပြီး DV ရှောက်ပေးလားရှောက်မပေးဘူးလားဆိုတာဘာမှထပ်မသိရတော့ဘူးလေဗျာအဲ့လိုကြုံခဲ့ဘူးတဲ့သူတွေကကိုစွန်နိုင်ဝင်းဟန်လည်းအပါဝင်ပေါ့ဗျာသူကအခုလိုပြန်ပြောပြတယ်ဗျာ
အဲရန်ကုန်မှာတော့တဖြည်းလျှောက်ခိုင်းတာအဲ့တော့လည်းအဲ့ဒီမှာသူတို့လျှောက်ပေးမယ်ဆိုပြီးတော့ပြောတယ်ကျွန်တော်တို့ရန်ကုန်ကနေအဲ့ဂျပန်နေပို့အဲ့ဖက်ဆန်ပို့လိုက်တယ်ပို့ပြီးတော့ပေါက်တဲ့ခါကျတော့ဟိုးလာလာတဲ့ခါကျတော့မပေါက်ဘူးဆိုတာပဲသတင်းမဲ့ထွက်တယ်ကွာဘာမှဟို receipt တွေကျွန်တော်တို့ဘာမှမသိရအောင်ဖက်ဆန်မဲ့ပြေးလိုက်ရတာပဲရှိတယ်ဘာမှမသိရအောင်ကျွန်တော်တို့မပေါက်ဘူးဆိုတာနဲ့တခေါက်နဲ့လည်းကျွန်တော်တို့ကပြတ်တာလေအဲ့တော့ကျွန်တော်ကဟိုကျွန်တော်တို့ကအင်တာနက်မရှိဘူးမရှိတဲ့အခါကျတော့ internet ကနေဘလို့ကြည့်လို့ရတယ်ကိုယ့်ရဲ့တကယ်လျှောက်ထားလားမလျှောက်ထားလားတကယ်ပေါက်တယ်မပေါက်ဘူးဆိုတာကျွန်တော်တို့ကဘလို့မှမသိပဲနဲ့အဲ့လိုအလိန်ခံရတာ၄ဟုတ်ပါတော့ဗမာပြည်မှာအဆက်အသွယ်အာရုံနေနေတယ်လေကိုယ့်က
ကိုစုံနိုင်ဝင်းရံပြောတာကဒီလိုပါမင်းချင်းနိုင်ရေ DV ကန်ဆတ်မဲတွေကို internet online ကနေလျှောက်တဲ့အခါမှာကိုဖြစ်ရမယ့်အချက်လက်အားလုံးဓာတ်ပုံနဲ့တကွဖြည့်ပြီးပို့လိုက်တဲ့အခါမှာလက်ခံရရှိကြောင်းအလျော်အလျောက်ကိုစီကိုပြန်လာပါတယ်အဲ့ဒီမှာကို DV လျှောက်လာကိုရရှိကြောင်းလက်ခံနံပါတ် confirmation number ကိုကိုကရပါတယ်အဲ့ဒီနံပါတ်ကိုတင်ထားဖို့လိုပြီး2015ခုနှစ်မေလ5ရက်နေ့ DV ကန်ဆတ်မဲပေါက်တဲ့သူတွေစာရင်းထုတ်ပြန်တဲ့အခါမှာ www.dvlottery.state.gov internet စာမျက်နှာကိုသွားရမယ်ပြီးတော့လျှောက်လာတင်တော့ကရခဲ့တဲ့ကိုရဲ့ဒီ confirmation number ကိုထည့်ရှာလိုက်တာနဲ့ကိုပါမပါသိရတော့တာပေါ့ဗျာသူများကိုအကူအညီတောင်းလျှောက်ခိုင်းရင်လဲ confirmation number ကိုရအောင်ယူထားဖို့လိုတာပေါ့
ဟုတ်ပါရဲ့နော်ဒါနဲ့ DV ကန်ဆတ်မဲ့လျှောက်တာနဲ့ပတ်သက်လို့ပြည်သူလူထုပိုးပြီးနားလည်ဖို့ American ကောင်စစ်ဝင်ဌာနကရန်ကုန်နဲ့မန္တလေးတွေမှာဟောပြောပွဲတွေလုပ်မယ်တဲ့ရန်ကုန်မှာကျင်းပမဲ့ပထမကြိမ်ဟောပြောပွဲကိုအောက်တိုဘာလ2ရက်နေ့ဒုတိယကြိမ်ဟောပြောပွဲကိုတော့အောက်တိုဘာလ6ရက်နေ့တနင်္လာနေ့ညနေ 9:00 ခွဲကနေ 9:00 ထိ Justin ခမဆောင်မှာနောက်ပြီးတတိယကြိမ်ကိုတော့အောက်တိုဘာလ9ရက်အင်္ဂါနေ့ညနေ 9:00 ခွဲကနေ 9:00 ထိ YMCA ရုံးမှာကျင်းပသွားမှာဖြစ်တယ်လို့သိရတယ်ရှင်
ဟုတ်ကဲ့မန္တလေးမှာတော့အော်တိုဘာလ9ရက်နေ့မှာချမ်းရည်သာဇံမြို့နယ်ကဂျက်ဖာဆင်စင်တာမှာနှစ်ကြိမ်ကျင်းပမှာပါနေ့လယ်ဘက်7နာရီကနေ12နာရီအထိဒီကြိမ်မှာတော့မြန်မာဘာသာနဲ့ဖြစ်ပြီးတနာရီကနေ2နာရီအထိကိုတော့အင်္ဂလိပ်ဘာသာနဲ့ပြောမှာပါအမေရိကန်ကောင်စစ်ဌာနကအရာရှိတွေက DV ကန်ဆတ်မဲ့နဲ့ပတ်သက်လို့ရှင်းပြမှာဖြစ်ပြီးတော့စိတ်ပါဝင်စားတဲ့သူတွေအခမဲ့တွားရောက်နားထောင်လို့ရပါတယ်ခင်ဗျာ